အပီလာဆန်းပိုင်းမှာတိုင်းပြည်ရဲ့အာဏာကိုလွှဲပြောင်းရယူတော့မယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးနဲ့တရားဥပဒေစိုးမိုးရေးတွေကိုဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာတိုင်းပြည်အာဏာကိုလွှဲပြောင်းရယူဖို့အတွက်သတင်းသုံးပတ်တာလိုတော့တဲ့အချိန်မှာအဲ့ဒီလိုပြောလိုက်တာပါ။အပြည့်စုံကိုကိုဇော်ဝင်းနိုင်ငံကစူးစီးတင်ပြထားပါတယ်
။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့ဟာမလ30ရက်နေ့မှာကျန်းသစ်စာချိန်ဆပြီးတာနဲ့အပြည်လတရနေ့မှာအစိုးရတရဲ့လုပ်ငန်းတာဝန်တွေကိုစတင်တော့မှာဖြစ်တဲ့အတွက်လူခွင့်ရေးအဖွဲ့အစည်းတွေကလည်းအစိုးရတဲ့အနေနဲ့လူခွင့်ရေးပိုင်းဆိုင်ရာမှာဦးစားပေးလှုပ်ဆောင်တဲ့လုပ်ငန်းရပ်တွေမျှော်လင့်ချက်တွေကိုထုတ်ဖော်ပြောဆိုလာကြတာဖြစ်ပါတယ်။ Amnesty International နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ကြီးကအရှိတောင်အာရှနဲ့တောင်အာရှရေးရညွှန်ကြားရေးမှူးတီကူမားကတော့အစိုးရတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးရေးဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။
From Amnesty International's point of view, we want the release of all political prisoners.
နိုင်ငံကလူငယ်ချမ်းသာကွင်အဖွဲ့ကြီးရဲ့ရှုထောင့်ကနေပြောရမယ်ဆိုရင်တော့နိုင်ငံရေးအကျဉ်းသားတွေမိမိရဲ့ယုံကြည်ချက်ကြောင့်အကျဉ်းကျနေသူတွေအားလုံးကိုလွှတ်ပေးတာကိုကျွန်တော်တို့မြင်တွေ့လိုပါတယ်။ဒုတိယအရေးကြီးဆုံးအချက်ဖြစ်တဲ့ကျွန်တော်တို့ယူဆထားတာကတော့နိုင်ငံသားတွေရဲ့အခွင့်အရေးကိုထိန်းချုပ်ကတ်သက်ထားတဲ့ဥပဒေတွေကိုပြန်လည်ရုပ်သိမ်းပေးရေးလှုပ်ဆောင်သင့်ပါတယ်။တတိယအချက်အနေနဲ့ကတော့ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာရှိနေကြတဲ့ပြည်တွင်းရွှေ့ပြောင်းနေထိုင်သူတွေကိုလုံလောက်တဲ့အကာအကွယ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးဖို့လိုအပ်တယ်လို့ထင်ပါတယ်
။ဒါ့အပြင်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကမြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ထောက်ပြပြောဆိုစရာဖြစ်နေတဲ့ရိုဟင်ဂျာအရေးကိစ္စကိုလည်းအနေဒီအစိုးရအနေနဲ့ဦးစားပေးလုပ်ငန်းရတရားဖြစ်နေလှုပ်ဆောင်ပေးနေတယ်လို့လည်းတီကူမားကပြောပါတယ်
။ Then of course the Rohingya situation.Special protection should be given to them because of the vulnerable.
Rohingya တွေအရင်နဲ့ပတ်သက်လို့ဦးစားပေးလှုပ်ဆောင်ပေးနေပါတယ်။သူတို့ဟာဖိနှိပ်ခံလူနည်းစုတွေဖြစ်နေတာကြောင့်သူတို့ကိုအထူးကာကွယ်ပေးမှုတွေလှုပ်ဆောင်ပေးနေပါတယ်။ကချင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ပဋိပက္ခတွေအပါအဝင်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ပဋိပက္ခတွေကိုအစိုးရအသိအနေနဲ့ဦးစားပေးလှုပ်ဆောင်သင့်ပါတယ်။
ဦးမင်းလည်ဦးဟာ AHRC အာရှလူ့အခွင့်အရေးကော်မရှင်ကရှင်းနေတူပါသူက NLD အစိုးရအနေနဲ့ပထမရက်တရအတွင်းနိုင်ငံရေးအကျဉ်းသားနဲ့မတရားဖမ်းဆီးခံထားရသူတွေလွတ်ပေးရေးကိုဦးစားပေးလှုပ်ဆောင်လိုက်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်ရက်တရအတွင်းမှာလုံမဲ့ကိစ္စရပ်တွေတဲမှာတော့ကျွန်တော်မြင်တာကတော့နော်ပထမဦးဆုံးကနိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးလွတ်ပေးနိုင်ဖို့ဆောင်ရွက်ဖို့ကြိုးစားမယ်လို့ကျွန်တော်မြင်တယ်နောက်ပြီးတော့တခါမတရားဖမ်းဆီးပြီးတော့ပုံမှန်မျိုးနဲ့ဆွဲဆိုခြင်းခံနေရတဲ့ကျောင်းသားတွေရဲ့ကိစ္စရပ်တွေကိုဥပဒေနဲ့ညီဖြစ်အောင်စီမံဆောင်ရွက်မယ်လို့ကျွန်တော်တို့မြင်တယ်။ဒါကကျွန်တော်ရက်တရအတွင်းမှာတက်လာမယ်အစိုးရအနေနဲ့လုံမဲ့ကိစ္စရပ်တစ်ခုမဖြစ်မနေလုပ်မယ်လို့လည်းကျွန်တော်တို့ကဒီနေ့ယူဆထားတဲ့ကိစ္စရပ်တစ်ခုဖြစ်ပါလိမ့်မယ်
။ဒါအပြင် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့အရင်ပြောထားမှုတဲ့အတိုင်းတရားဥပဒေစိုးမိုးရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းသူကဆက်ပြောပါလေ
။ကျွန်တော်တို့ကဒီအစိုးရအစ်တက်လာတဲ့အခါမှာဒေါအောင်ဆန်းစုကြည်ပြောထားတဲ့စကားတစ်ခုကိုကျွန်တော်အမြဲတမ်းမှတ်မိပါတယ်။အဲ့ဒါကတော့မြန်မာပြည်အတွင်းမှာတရားဥပဒေစိုးမိုးရေးကိုမဖြစ်မနေရအောင်လုပ်မယ်ဆိုတဲ့စကားပြောထားတာရှိပါတယ်။ထိုနည်းတူစွာပဲတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးတွေကိုအားလုံးညီတူညီမျှခံစားနိုင်ဖို့အတွက်လည်းဆောင်ရွက်ပေးမယ်ဆိုတာကိုပြောထားတဲ့စကားတွေရှိတယ်။ကျွန်တော်တို့ကဒါကြောင့်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်တက်လာတဲ့အချိန်မှာဒါတွေကိုချက်ချင်းအားလုံးပြည်ပြည်ဝဝမခံစားရသေးတော့မှအသီးပွေအနေနဲ့တချို့ဥစားတွေခံစားနိုင်နေမယ်လို့ကျွန်တော်မျှော်လင့်။အဲ့ဒီလိုအခြေခံဆောင်အောင်လေးကိုလည်းဒေါအောင်ဆန်းစုကြည်ကဆောင်ရွက်ပေးနိုင်မယ်လို့ကျွန်တော်ညွှန်လင်းထားတယ်။ဒါတော့ကျွန်တော်ညွှန်လင်းချက်ပါ
။နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးကိစ္စမှာတော့အကျဉ်းဦးစီးဌာနဟာကာကွယ်ရေးဦးစီးချုပ်ကခန့်အပ်တာဝန်ပေးမဲ့ပြည်ထောင်စုဝန်ကြီးဌာနလက်အောက်မှာရှိနေမှာဖြစ်တဲ့အတွက်စစ်တပ်ရဲ့ဦးစီးကုကဲမှုအောက်မှာရှိနေအောင်မှာဖြစ်ပါတယ်။ဒါကြောင့်လဲ NLD အစိုးရနဲ့စစ်တပ်ရဲ့ကုကဲအုပ်ချုပ်မှုအောက်မှာရှိနေတဲ့ပြည်ထောင်စုဌာနတို့အကြကဆက်ဆံရေးဘယ်လိုရှိမလဲ။အစိုးရကအကျဉ်းသားတွေလွတ်ပေးခြင်းအောင်တော့ဘဟုအစိုးရရဲ့ညွှန်ကြားချက်ကိုပြည်ထရေးဝန်ကြီးဌာနကလိုက်နာပြီးအကောင့်အထည်ဖော်ပေးမလားဆိုတာကတော့မသိရသေးပါဘူး။ဘလို့ပဲဖြစ်ဖြစ်နောက်ဆုံးအဆင့်အနေနဲ့သမရဦးသိန်းစင်အစိုးရလက်ထက်အတွင်းသမရကနေလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့မျိုးနောင်တက်လာမဲ့သမရတစ်ကလည်းနိုင်ငံရေးအကျဉ်းသားတွေနဲ့တခြားမတရားဖမ်းဆီးခံတရသူတွေကိုလူငင်းချမ်းသာခွင့်ပေးလို့ရနိုင်ပါသေးတယ်ခင်ဗျာ။